ပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးမတီးမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်တန်တွဲမြို့မှာဒီကနေ့လဲမီးရှို့ဖျက်ဆီးတဲ့အတီးကယုံအခြေအနေတွေဆက်ဖြစ်ခဲ့ပါတယ်။တန်တွဲမြို့နယ်၁၈မိုင်လောက်ဝေးတဲ့ရွာတရွာကိုလူအုပ်စုတစ်ခုကဝင်ပြီးမီးရှို့သွားတယ်လို့သတင်းထုတ်ပြန်ရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ငိုကလေးကထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန်ကိုမနက်6နာရီကနေည6နာရီအထိအချိန်တိုးမြင့်တက်မှတ်လိုက်ပေမဲ့တန်တွဲမြို့ကန်တွေအနေနဲ့အကာအကွယ်မဲ့တယ်လို့ခန်းစားနေရကြောင်းပြောကြပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တန်တွဲမြို့နယ်16မှန်ခန့်ကွာဝေးတဲ့တပြုတ်ဆိုင်ကျေးရွာကိုစက်တင်ဘာလ30ရက်နေ့ညပိုင်းကစပြီးဘာသာရေးလူမျိုးရေးတင်းမာနေသူတွေကဝင်ရောက်စီးနှင်းမှုတွေလှုပ်ပြီးမှတော့တပြုတ်ဆိုင်ရွာကိုမီးရှို့ခဲ့ပြီးအောက်တိုဘာလ1ရက်နေ့နေ့လယ်ခင်းမှာဆက်ပြီးတော့တပြုတ်ဆိုင်ရွာနဲ့2မှန်ခန့်ကွာဝေးတဲ့ပေါက်တော်ရွာကိုလည်းမီးရှို့ဖျက်ဆီးမှုတွေလှုပ်သွားခဲ့တာပါတပြုတ်ဆိုင်ရွာဘက်မှာတော့အင်ဂျင်40ခန့်မီးလောင်သွားပြီးလူ2ဦးသေဆုံးသွားတယ်လို့ဆိုပါတယ်တပြုတ်ဆိုင်ရွာအုပ်ချုပ်ရေးမှုကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
တပြူဆိုင်ရွာမှာပေါ့နော်အသေးအပြောက်များရှိပါသလားရှင
်အခုတုန်းကတော့လောလောဆယ်၂ယောက်တော့ရှင်းရတာပါဟ
ိုနာမည်ရှင်းလေးများသိရမလားရှင
်နာမည်ကတော့တယောက်ကတော့ဦးဒီရာလို့ပဲဒီနောက်တစ်ယောက်ကတော့မသိဘူးဆယ်ဟောလည်းမသိဘူးဟု
တ်တ
ယ်၂ယောက်တော့ဒီလိုကြားရတယ်လေ
နောက်အချင်းနေတဲ့အခုအိမ်နေရအောင်မီးရှို့ခံတာဘယ်နှလုံးမြောက်ရှိပါလဲရှင
်ဟိုငါတော့ဒီလိုကျွန်တော်လည်းအဲ့ဒီအခုဆောက်လိုက်သက်ခံနေလည်းအမေငါတော့လည်းဒီစမ်းမကြီးအဲ့ဒါတော့ဘူးရောတော့ဆက်မလာပါတော့
ဆိုအဲ့အခုအန်ကယ်တော့ရောအဲ့နေရာမှာနေလို့မရတော့ဘူးလား
ဒီလိုနေလို့ရတယ်နေလို့ရပါလိမ့်မယ
်ဆိုမီးလောင်သွားတာတော်တော်များလာလေ
အခုလုံး40လောက်ရှိပါတော့
အခုအချိန်နေရောထိန်းနိုင်ပြီလားအာနာပိုင်နေရရဲတွေစစ်တပ်တွေလာထိန်းပြီလားရှင
်ဟုတ်စစ်တပ်တွေနဲ့ရဲတွေရှိပါတယ
်ဟုတ်ကဲ့လူတွေရောအခုအဲ့မှာနေလို့ရသေးလားရှင
်အဲ့တော့နေလို့ရတယ်ကလည်းစိတ်ဆက်လိုက်ကြတော့မဟုတ်သေးဘူးပေါ့နော်
တန်တွဲမျိုးကရဲစခန်းကိုဆက်တယ်မေးမြန်းကြည့်တဲ့အခါမှာတော့အသေးအပြောက်မရှိဘူးဆိုပြီးအခုလိုပြောပါတယ်။တန်တွဲစုပူမှုကြောင့်ပေါ့နော်လူအသေးအပြောက်များဘလောက်များရှိပြီလဲ
။ဟာလူတက်ထိဘာမှမသိသေးပါဘူး။ဘာမှမရှိသေးပါဘူး
။တန်တွဲမျိုးကပฏิပခိုင်နဲ့ပတ်သက်လို့ဒဏ်ရာရသူများရဲ့စည်ရင်အတိအကျကိုမသိရသေးပေမဲ့နေကင်းပိုင်းမှာတော့ရင်းကလေးထိမှန်သူတူခွဲစိတ်ဖို့ရှိကြောင်းတန်တွဲမျိုးကန်ဒီကပြောပြသလိုရိုက်တာသတင်းတစ်ပုဒ်မှာတော့လူ၄ယောက်ကိုစစ်ရုံတင်ထားရတယ်ဆိုပြီးဖော်ပြထားပါတယ်။လက်ရှိမှာတော့တန်တွဲမြို့မှာပုံမှန်144ညမထွက်ရအမေရည6နာရီကနေမနေ့6နာရီအထိအချိန်တိုးမြင့်လိုက်ပါတယ်ပြီးနေအစိုးရဘက်ကအခြေအနေတွေကိုထိမ့်သိမ့်နိုင်ဖို့အတွက်တန်တွဲမြို့ကိုထွက်ခွာသွားပြီဖြစ်ကြောင်းပြီးနေအစိုးရဘက်ကပြောရေးဆိုခွင့်ရှိသူဦးလာသိန်းကလည်းပြောပြပါတယ
်ကျွန်တော်ကဝန်ကြီးနှစ်ပါးတော့သွားပါပြီဟိုဒေါက်တာအောင်ကိုမင်းနဲ့ဦးလာဟန်မှာသူတို့ကတော့အဲ့ဒီဒီသိနေသားမှာထိမ့်သိမ့်မှုဖြစ်ပါတယ
်တပြုတ်ချိုင်ကျေးရွာဘက်ကလုံခြုံရေးအခြေအနေတွေနဲ့တန်တွဲမြို့ရဲ့နောက်ဆုံးအခြေအနေကိုတော့တန်တွဲမျိုးကသတင်းမှန်ဖော်ထုတ်ရေးအဖွဲ့ဝင်ဦးဝင်းနိုင်ကအခုလိုပြောပြပါဗျ။ဟိ
ုနေကင်းကအစီအွေတစ်ခုကနေပြီးတော့ထွက်လာတဲ့တဲ့င်းကတော့ဒီဘာမှုကနေပြီးတော့ပြင်းပြင်းပြထားတယ်ပေါ့နော်။အဲပြင်းပြင်းပြထားတယ်။နောက်လူတရားပေါ့။အဲရဲနဲ့တပ်နဲ့လူတရားထပ်ပြီးတော့အဲ့လိုမှအင်အားချထားပါလေလို့ပြောချင်လို့တင်လာပါလိမ့်မယ်။အဲတန်တွဲမျိုးမှာကျတော့ရဲတွေတစ်သက်တွေလည်းဟိုထပ်ကြလာနေရာချထားပါလေ။အဲမျိုးကတော့၆ကပ်ပြီးတော့ဖြစ်နေပါလေ။ဒီလိုလေသူရဲ့ကျန်းမာမှုရရှိပါတယ်။အဲရေဓာတ်ကတက်မလို့ရေကလည်းအဲလူကျုံကြီးယူပြီးနေတူပါတယ်။ကားတီးတွေ့ပါတယ်
။တန်တွဲမျိုးရဲ့စုပူမှုမှာအဓိကတာဝန်ရှိတယ်ဆိုပြီးအာနာပိုင်နေကယူဆတဲ့ကမန်အမျိုးသားပါတီဥက္ကဋ္ဌဦးကျော်ဇန်လှကိုတော့အာနာပိုင်နေကပုံမှန်၃ခုနဲ့စွဲချက်တင်ခဲ့ပြီးစက်တင်ဘာလ30ရက်နေ့မှာထိန်းသိမ်းထားလိုက်ပြီးဖြစ်ပါတယ်။ရခိုင်မျိုးသားတိုးတက်ရေးပါတီရဲ့အတူရင်မှုဦးဦးလာစောကတော့ရခိုင်ပြည်နယ်ရင်းကလက်ရှိဖြစ်ရက်တွေအပေါ်မှာတန်တရားရှိမိတယ်ဆိုပြီး VOA မြန်မာပိုင်းကိုပြောဆိုသွားပါတယ်
။အဲ့ဒါတွေကသူယူသားလို့မဟုတ်တော့ဘူးထင်တယ်ဒါစနစ်တကျဟိုမူတီဘိတ်လုပ်နေသလားဆိုတာဒါတန်တရားဖြစ်เสียရပဲ
။အော်တိုဝါလာတရက်နေ့ည9နာရီမှာထုတ်လွှင့်မဲ့မြမအတန်နဲ့မြို့မြင့်တန်ကြားသတင်းတွေမှာတော့တန်တွဲမျိုးရဲ့အခြေအနေတွေကိုထုတ်ပြန်သွားမယ်လို့သိရပါတယ်ရှင်။